ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချုပ်ဖောက်မှုတွေအတွက်နိုင်ငံတကာအဆင့်အချက်လက်ရှာဖွေရေးအဖွဲ့တစ်ဖွဲ့အမြန်ဆုံးစေလွတ်ဖို့ကုလသမဂ္ဂလူအခွင့်အရေးကောင်စီကပြီးခဲ့တဲ့မတ်လ24ရက်နေ့မှာဆုံးဖြတ်လိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့လူအခွင့်အရေးကောင်စီရဲ့နေလာခံအတွင်းမှာရခိုင်ပြည်နယ်တွေကရိုဟင်ဂျာမွတ်စလင်တွေအပေါ်နှိပ်စက်တပ်ဖြတ်တာအာရမပြုကျင့်တာတွေရှိခဲ့တယ်ဆိုတဲ့ EU ဥရောပသမဂ္ဂတင်ပြတဲ့ဆုံးဖြတ်ချက်မူကြမ်းကိုအဖွဲ့ဝင်နိုင်ငံတွေကသဘောတူထောက်ခံလိုက်တာဖြစ်ပါတယ်။တောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာဆိုရအနေနဲ့ပြည်မှုကျူးလွန်တဲ့သူတွေကိုအပြည့်အဝအရေးယူပေးဖို့နဲ့နိနာသူတွေအတွက်တရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့ဆိုတာအပြင်ကုလသမဂ္ဂရဲ့ဒီအချက်အလက်ရှာဖွေရေးအဖွဲ့နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့တခါပြည်တွင်းစုံစမ်းရေးကော်မရှင်ရဲ့တွေ့ရှိချက်တွေကိုလည်းမျှဝေဖို့ဆိုပြီးတော့တိုက်တွန်းထားပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်အရေးဟာခက်ခဲချုပ်ချွေးပြီးတော့ကြီးမားတဲ့စိန်ခေါ်မှုတွေရှိနေတဲ့အတွက်အတားကိုအဆိုရအနေနဲ့စွန့်ကုန်ဖြစ်ရှင်းနေပြီးအခုလိုမျိုးနိုင်ငံတကာအဆင့်အချက်အလက်ရှာဖွေရေးအဖွဲ့တစ်ဖွဲ့ဆီလုမယ်ဆိုတာဟာပြည်ထနာကိုဖြည့်ရှင်းဖို့အထောက်အကူမဖြစ်စေဘဲပိုးပြီးတော့ကြီးထွားလာစေနိုင်တာမို့လူအခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်အပေါ်မှာမြန်မာအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်သွားမှာမဟုတ်ဘူးလို့မြန်မာနိုင်ငံရဲ့ဝန်ကြီးဌာနကပြီးခဲ့တဲ့မလ24ရက်နေ့ကကြေညာချက်ထုတ်ပြန်ပြီးညင်းဆိုထားပါတယ်။ဘာကြောင့်နိုင်ငံကအဆင့်အချက်အလက်ရှာဖွေရေးတစ်ဖွဲ့အမြန်ဆုံးစေလွတ်ဖို့ကုလသမဂ္ဂလူအခွင့်အရေးကောင်စီကဆုံးဖြတ်လိုက်တာပါလေ။ဒါကတော့ပြီးခဲ့တဲ့နှစ်အောက်တိုဘာလတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကနေကြားကြောင်စခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်လုံချုံရေးအာဏာပိုင်တွေရဲ့စစ်စင်ရေးတွေကြောင့်ရိုဟင်ညာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြရတွေတခါအာရမပြုကျင့်ခံရတာတွေတပ်ဖြတ်မှုတွေအပါအဝင်ရာဇဝတ်မှုမြောက်လောက်တဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တဲ့အကြောင်းဖော်ပြထားတဲ့အစီရင်ခံစာတစ်စောင်ကိုကုလသမဂ္ဂကပြီးခဲ့တဲ့လကပဲထုတ်ပြန်ထားပါတယ်။ဒါ့အပြင်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးထူးခြားစလေမစ်စီယန်ဟီလီကလည်းရခိုင်ပြည်နယ်အပါအဝင်တိုင်းရင်းသားဒေသတွေမှာလူအခွင့်အရေးချိုးဖောက်မှုတွေရှိနေတဲ့အတွက်ကုလသမဂ္ဂအနေနဲ့ COI လို့ခေါ်တဲ့စုံစမ်းရေးကော်မရှင်တရအမြန်ဆုံးဖွဲ့ပြီးတော့စစ်ဆေးဖို့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပတဲ့34ချိန်မြောက်ကုလသမဂ္ဂလူအခွင့်အရေးကောင်စီအစည်းအဝေးမှာမလ23ရက်နေ့ကလည်းတောင်းဆိုသွားပါတယ်။မြန်မာအစိုးရအနေနဲ့လက်ရှိမှာရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့လိုအပ်တာအားလုံးကိုလှုပ်ဆောင်နေတာမို့ဆွတ်ဆွဲချက်တွေပေါ့အခြေခံပြီးလူအခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာလက်ခံနိုင်စရာမရှိဘူးလို့ရခိုင်ပြည်နယ်ရဲ့ဝန်ကြီးချုပ်ဟောင်းတဦးလည်းဖြစ်လက်ရှိမှာအမ်းမြူနယ်ရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဥမမောင်အောင်ကထောက်ပြပါတယ်
။မြန်မာနိုင်ငံကိုဆွေးနွေးပြီးအဖွဲ့ထုတ်မယ်ဆိုတာကြောင့်မြန်မာနိုင်ငံအစိုးရအနေနဲ့ Defense the Community ပေါ့ဒီပေါ်မှာစစ်ချက်တွေအလုံးမျိုးကိုတွေးရတဲ့အတွက်ကြည့်ရတဲ့အခါတန်းတော့မှစစ်ဆင်းတဲ့သဘောမျိုးဖြစ်ပါတယ်။ဒါကတော့ကျွန်တော်တို့လက်ခံနေကြအကြောင်းမရှိတဲ့အဖြစ်တစ်ချက်ပေါ့နော်။အခုဆိုရင်လည်းဒါမျိုးဆက်ဖို့အနာအဖွဲ့ရဲ့ပါပဲ။ပြောပြောစစ်ဆင်းနေတဲ့ကာလအစီအစဉ်တော်မှတက်ကြတဲ့ဆက်ပြီးပြီးဆိုတော့ဒါကိုသုံးချက်ပြီးတော့မှကျွန်တော်တို့နိုင်ငံတော်ကူပေါင်းဆောင်ရွက်နေပါတယ်ဒီလိုမျိုးပဲနဲ့တီးကြအဖွဲ့တစ်ဖွဲ့တို့မဲ့ဆိုတော့အချင်းကြီးတွေပုံမှန်ဆူပြီးလာနိုင်ပါတယ်လို့ကျွန်တော်ဒီလိုပဲကျွန်တော်သုံးသပ်ပြရစီဒီအဖွဲ့တွေများနေတဲ့ကူကူချုပ်ချွေးတွေဖြစ်ပါတယ်ဒီကိစ္စတတိပဒကော်မတီဆိုတော့ကျွန်တော်တို့ဒီစဉ်းစားတဲ့ဖွဲ့ပြီးဖြစ်ပါတယ်ဒီကိစ္စပုံမှန်လည်းတဲ့ဟာကိုကူပေါင်းဆောင်ရွက်ရင်ကောင်းပါတယ်တီးကြအဖွဲ့တစ်ဖွဲ့အနေနဲ့ခင်ဗျားတို့ပေါ့နော်ကြားတဲ့တဲ့ပုံမှန်ဖြစ်တဲ့ပုံစံမျိုးဆိုရင်တော့အချင်းကြီးတွေပူးချုပ်နေတယ်ကျွန်တော်တို့ဒါကိုတော့အကြောက်ပြပါလိမ့်ခင်ဗျာဒီလိုပဲပြောပြရစီ
2016ခုနှစ်အောက်တိုဘာလမှာဖြစ်ခဲ့တဲ့မောင်နှံအကြမ်းဖက်မှုအပြီးထွက်ပေါ်လာတဲ့လူအခွင့်အရေးအခြေအနေတွေကိုစုံစမ်းဖို့အတွက်ဒုတိယသမ္မတဦးဆောင်တဲ့စုံစမ်းရေးကော်မရှင်တရက်ကိုအစိုးရကဖွဲ့စည်းပေးခဲ့တယ်လို့ကုလသမဂ္ဂတွေ့ရမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြမ်းပေးကော်မရှင်ကိုလည်း2016ခုနှစ်စက်တင်ဘာလမှာဖွဲ့စည်းထားပါတယ်။ဒါကြောင့်အခုလိုရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂဖွဲ့စည်းတွေတခါနိုင်ငံတကာတွေရဲ့ဖိအားပေးတောင်းဆိုမှုတွေညှော့လာဖို့အတွက်အစိုးရအနေနဲ့ဘလို့ဖြစ်ရှင်းလှုံ့ဆော်သင့်ပါသလဲ။ပြန်ကြိုက်ဝင်ကြီးဟောင်းဥယျာထွေရဲ့သုံးသက်ချက်ကတော့
ပထမတစ်ခုကတော့ဗျာအဲ့ဒီစုံစမ်းရေးကော်မရှင်ကိုကျွန်တော်တို့ပူးပေါင်းဆောင်ရွက်မှုမပြုဘူးလက်မခံမှုဆိုတော့အစိုးရရဲ့ယက်တိချက်ကိုတခြားနိုင်ငံကြီးပါတီရဲ့လက်ယက်တိချက်ကိုကျွန်တော်တို့သဘောတူပါတယ်အဲဒါပေမဲ့ကျွန်တော်တို့တခုပြန်စဉ်းစားမှာကအဲ့ဒီဖွဲ့ကိုလက်မခံမှုဆိုတာတော့ကျွန်တော်တို့မှန်တယ်တော်တော်အဲ့ဒီဖွဲ့ဖွဲ့စည်းရသည့်အထိဖြစ်လာစေခဲ့တဲ့နောက်ခံအကြောင်းတရားတွေကိုဖြည့်ရှင်းဖို့အတွက်ဒီလမ်းကိုတော့ကျွန်တော်တို့စဉ်းစားဖို့လိုမယ်လို့ကျွန်တော်တို့ထင်တယ်။ပထမတစ်ခုကတော့ဗျာအဲ့ဒီဒေသမှာအနည်းဆုံးမီဒီယာတွေကတော့လွတ်လပ်စွာသတင်းယူခွင့်ပြုသင့်တယ်။အဲ့လိုမပြုဘူးဆိုရင်တော့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တွေရဲ့ပြောဆိုချက်မှန်သမျှကိုပဲနိုင်ငံတကာကအတည်ယူနေမှာပေါ့။နောက်ဒုတိယချက်အနေနဲ့ကတော့ကျွန်တော်တို့ကကိုဖီအာနန်ရဲ့ကော်မရှင်နဲ့ပတ်သက်ပြီးရခိုင်တိုင်းသားတွေကပူးပေါင်းဆောင်ရွက်မှုမရှိတဲ့တော့ကြောင့်မလို့အဲ့ကော်မရှင်အနေနဲ့ရခိုင်တိုင်းသားတွေရဲ့အမြင်ကိုတိတိကျကျမသိနိုင်ဘူး။ဒါမှမဟုတ်သူ့ရဲ့ဂျာပြတ်စင်ခံစားမှာလည်းရခိုင်တိုင်းသားတွေရဲ့လိုအပ်ချက်တွေကိုဖော်ပြနိုင်တာမျိုးကျွန်တော်မတွေ့ရဘူး။ဒါမှမဟုတ်ကိုဖီအနန်ကော်မရှင်ကိုလည်းကျွန်တော်မကြိုက်တော့ညာလေသူ့ကိုတက်နိုင်တဲ့များအတုံးချဖို့အတွက်ပူးပေါင်းဆောင်ရွက်တယ်လို့မြင်တယ်။သုံးကတော့အဓိကအကျဆုံးမှာပဲဒေါန်ဆန်းစုကြည်ရဲ့အချိန်ဝမ်းနဲ့ဩဇာကိုအဲ့ဒီပြိပခဖြည့်ရှင်ရေးမှာတိတိယောက်သုံးတယ်လို့ကျွန်တော်မြင်ပါတယ်။ဒီကိစ္စနဲ့ပတ်သက်ရင်ဒေါန်ဆန်းစုကြည်အနေနဲ့ခုလက်ပူပြီးတော့မှပွင့်ပွင့်လင်းလင်းဆိုလိုတာကတော့ဗျာအားနည်းချက်ရှိရင်လည်းအားနည်းချက်ရှိတယ်။ lupa luar dia cerita soalnya, bahari lupa luar dia soalnya, tu korang kan, tiri jeja, dia tu lupa bilu cenderamnya. Nampak apa tu korang kan, jadi kain jinanya pada tu.
ဒီနေ့အကြိမ်နဲ့ဖွံ့ဖြိုးတိုးတက်ရေးကော်မတီမှာဥက္ကဋ္ဌဖြစ်နေတယ်ဆိုတာလည်းသူစဉ်းစားဖို့လိုပါတယ်မြန်မာနိုင်ငံဟာဒီမိုကရေစီအပြည့်အဝဖြစ်ထွန်းရေးအတွက်တွားနေတဲ့လမ်းကြောင်းပေါ်မှာရွှေခိုင်းပြည်နယ်အရေးဟာထောက်ပြနေစရာဖြစ်တာမို့အစိုးရအနေနဲ့အမြန်ဆုံးဖြေရှင်းတဲ့နယ်လို့လည်းမြင်ကြပြောပါတယ်ဘယ်မှာလို့ပြောတော့ဗျာအဲဒီအခိုင်အတာမျိုးပိုင်းမှာဖြစ်တဲ့အက
မလို့ဒီအကြံဖက်တက်နီနီဖြစ်ချင်းရတဲ့အခါမှာတော့အ ਨੇ ဆုံးတော့အာဆီယံဒေတာတွင်းနိုင်ငံတွေနဲ့အထူးသဖြင့်မလေးရှားအင်ဒိုနီးရှားလိုအတွေ့အကြုံရှိတဲ့နိုင်ငံတွေနဲ့ကြံဖက်နေနေမှာပူးပေါင်းဆောင်ရွက်လိုပြီးလို့ကျွန်တော်မြင်ပါတယ်ဒုတိယချက်ကတော့ရခိုင်ပြည်နယ်ကိစ္စကနိုင်ငံနဲ့တောင်ဆန်းစုကြည်ရဲ့ပုံရိပ်ကိုအများကြီးထိခိုက်စေတယ်ရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့တင်းမာမှုဟာကျွန်တော်မြန်မာနိုင်ငံတစ်နိုင်ငံလုံးမှာရှိတဲ့ဟလာကွဲပြားနေတဲ့ဘာသာနှစ်ခုကြားမှာကျမမှုကိုတော့ပြလို့မှအကျိုးတယောက်စီရဲ့အတွက်ကြောင့်မလို့အင်မတန်မှအရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်အများဆုံးနဲ့ဖြည့်ရှင်းဖို့လိုပြီလို့ထင်ပါတယ
်ဒါကတော့ပြန်ကြားရေးဝန်ကြီးဟောင်းဦးရထွတ်ပြောပြသွားတာပါရှင်ကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကလည်းပြီးခဲ့တဲ့မလ16ရက်နေ့ကအစီရင်ခံစာတောင်းကိုထုတ်ပြန်ခဲ့ပါတယ်အဲ့ဒီအစီရင်ခံစာထဲမှာတော့ရခိုင်ပြည်နယ်ထဲမှာရှိတဲ့မွတ်စလင်တွေဟာဥပဒေနဲ့အညီနိုင်ငံသားအဖြစ်အသိအမှတ်ပြုဖို့လိုပြီးလွတ်လပ်စွာသွားလာခွင့်ပြုဖို့လိုအပ်ကြောင်းနဲ့အတူရခိုင်ပြည်နယ်ထဲမှာမကြခင်ကပြိပခဖြစ်ခဲ့တဲ့နေရာတွေစီကိုသတင်းတောက်တွေလွတ်လွတ်လပ်လပ်သတင်းသွားယူခွင့်လူသားချင်းဆိုင်ရာအကူအညီတွေကိုအတားအဆီးမရှိသွားလာခွင့်ပေးဖို့ဆိုတာတွေအပါအဝင်ပတ်ပေါင်းစုံကအကြံပြုချက်တွေလည်းထုတ်ပြန်ထားပါတယ်ရှင်